ဗိုလ်ချုပ်မူကြီးမေးအောင်လိုင်နဲ့စစ်ဘက်အရာရှိ20ကျော်ကိုအာဂျင်တီးနားတရားရုံးကနိုင်ငံတကာဖမ်းရမ်းထုတ်ခဲ့တဲ့အကြောင်းရင်းထဲမှာ2018ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ရဲ့ကျူးလွန်မှုတက်သေးအထောက်အထားတွေအခိုင်အမာရှိနေတာကြောင့်ဖြစ်တယ်လို့အာဂျင်တီးနားလူခွင့်ရေးရှင်တွေက VOA ကိုပြောပါတယ်။မြန်မာစစ်ကောင်စီတွေကိုအထူးကပြစ်မှတ်ထားဖမ်းရမ်းထုတ်ခဲ့တဲ့အာဂျင်တီးနားတရားရုံးအမိန့်နဲ့ပတ်သက်လို့ရိုဂျာကျိုးဆောင်ရှင်တွေလည်းဖြစ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့ Thomas Ohe Kintana ကိုမဲအင်ဂျင်နိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်ခဲ့တဲ့အမှုဆွဲချက်တင်ခံထားတဲ့အာနာသိန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအဓိကထားဖမ်းရမ်းထုတ်လိုက်ကြောင်းကြာတာပတိနေ့ကထုတ်ပြန်တဲ့အာဂျင်တီးနားတရားရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်အခြားစစ်ဘက်တာဝန်ရှိသူအယောက်20ကျော်အပါအဝင်2018ခုနှစ်ကသမရအဖြစ်တာဝန်ယူခဲ့တဲ့ဦးထင်ကျော်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့ပါဝင်ကြောင်းရေးသားထားပါတယ်။အခုလိုအရသာခေါင်းဆောင်တွေကိုဖမ်းရမ်းထုတ်တဲ့စီးရင်မှာအာဂျင်တီးနားတရားရုံးကထည့်သွင်းထားတာနဲ့ပတ်သက်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့အာဂျင်တီးနားလူခွင့်ရေးရှိနေ Thomas Quintana က VOA ကိုခုလိုရှင်းပြပါတယ
် In our view,The file contains a lot of evidence pointing to the military. Okay?
ရွာတွေကိုမိရှို့ရက်သားတွေကိုတပ်ဖြတ်မှုနဲ့ပတ်သက်လို့အသက်ရှင်ကျန်ရစ်သူတွေရဲ့ထွက်ဆိုချက်တွေအရာရောတခြားစုံစမ်းစစ်ဆေးချက်တွေအရာစစ်တပ်ကပါဝင်ပတ်သက်နေတဲ့အထောက်အထားတွေအများကြီးရှိနေပါတယ်။ဒါပေမဲ့ရက်ဖက်ခေါင်းဆောင်တွေပါပါသလားဆိုတဲ့မေးခွန်းဆိုရင်တော့စစ်တပ်ပါဝင်ပတ်သက်နေတဲ့ဆိုတဲ့အဖြေလိုမျိုးပြက်ပြက်သားသားပြောလို့မရပါဘူး။2018ခုနှစ်တုန်းကလူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တဲ့ဆိုတဲ့အချိန်မှာရသားစုကကာလဖြစ်နေတော့အာဂျင်တီးနားတရားသူကြီးအမျိုးသမီးဦးဆောင်တဲ့အဖွဲ့ကနေမြန်မာရက်ဖက်ခေါင်းဆောင်တွေမှာတာဝန်ရှိမရှိစစ်ဆေးဖို့အချိန်တန်ပြီဖြစ်တဲ့အတွက်ဖမ်းရမ်းဆင်းမှာတခါတည်းထည့်သွင်းမှုအမိန့်ပေးခဲ့တာဖြစ်ပါတယ
်အခုလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းရမ်းထုတ်တာဟာအဓိကတိုးတက်မှုတစ်ခုဖြစ်ပေမဲ့အခြားအရသားခေါင်းဆောင်တွေပါဝင်နေတဲ့အတွက်အခြေအတင်မေးခွန်းထုတ်စရာရှိနေတာပါဒါနဲ့ပတ်သက်လို့2019ခုနှစ်ကအာဂျင်တီးနားနိုင်ငံဘွေနိုဆိုင်းရက်စ်တရားရုံးမှာအမှုကိုဥတိုက်လျှောက်ထားခဲ့တဲ့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ရဲ့တောက်ကြနေကထုတ်ပြန်ချက်မှာတော့ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဲချက်မှာဒေါအောင်ဆန်းစုကြည်နဲ့သမရဦးထင်ကျော်တို့ပါဝင်ပတ်သက်နေရဆိုတဲ့တပ်တွေအထောက်ထားအခိုင်အလုံမရှိတဲ့အတွက်ဖမ်းရမ်းထုတ်မဲ့စီးရင်မှာထည့်သွင်းခြင်းမပြုဘူး2023ခုနှစ်ဒီဇင်ဘာလမှာတရားရုံးကိုလျှောက်ထားခဲ့ပေမဲ့အာဂျင်တီးနားအစိုးရရှေ့နေတွေဘက်ကလက်မခံပဲ2024ခုနှစ်ဇွန်လကတရားရုံးကိုတင်သွင်းတဲ့သူတို့လျှောက်ထားချက်မှာထည့်သွင်းဖော်ပြခဲ့တယ်လို့ဆိုပါတယ်။အာဂျင်တီးနားတရားရုံးရဲ့ဖမ်းရမ်းကိုဘလို့အကောင့်ထဲပေါ်မှာလဲလို့မစ္စတာကင်တာနာကိုမေးကြည့်ရမှာ
The first step will beFor the Argentinian court to send a communication
ပထမဆုံးအာဂျင်တီးနားတရားရုံးကနေ Interpol နိုင်ငံတကာရဲတပ်ဖွဲ့ကိုသူတို့ထုတ်ပြန်တဲ့ဖမ်းရမ်းပို့ပေးရမှာဖြစ်ပါတယ်။အဲဒီနောက်နိုင်ငံတကာမှာဒီဖမ်းရမ်းနဲ့ပတ်သက်လို့ကူညီဆောင်ရွက်ပေးဖို့ Interpol အဖွဲ့ကလှုပ်အောင်မှာဖြစ်ပါတယ်။ဒါပေမဲ့လည်းနိုင်ငံအသီးသီးကရဲတပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်အောင်မှာဖြစ်တဲ့အတွက်ရှုပ်ထွေးတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။အထူးသဖြင့်စစ်တပ်အုပ်ချုပ်မှုကိုတွန်းလှန်နေတဲ့မြန်မာနိုင်ငံမှာဘလို့ဖြစ်လာမလဲဆိုတာကိုကျွန်တော်တို့အဖြေမရသေးပါဘူးနိုင်ငံတကာအနေနဲ့ဘလို့ပူးပေါင်းဆောင်ရွက်မလဲတုံ့ပြန်ကြမလဲဆိုတာကတော့အဓိကကိစ္စဖြစ်နေပါတယ်ဥရောပသမဂ္ဂ American Britain နဲ့ ASEAN တို့လိုမိတ်ဖက်အဖွဲ့အစည်းနိုင်ငံတွေစီကပံ့ပိုးကူညီမှုတွေရဖို့အာဂျင်တီးနားအနေနဲ့ချဉ်းကပ်ဆောင်ရွက်ဖို့ရှိပါတယ
်မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကလည်းအာဂျင်တီးနားတရားရုံးရဲ့ဖမ်းရမ်းထုတ်ဖို့ဆုံးဖြတ်ချက်ဟာရိုဟင်ဂျာတွေအတွက်တရားမျှတမှုရရှိရေးနိုင်ငံတကာကြိုးပမ်းချက်တွေမှာအလွန်အရေးပါတယ်လို့ပြောကြားခဲ့ပါတယ်။တရားဥပဒေအထက်မှာဘယ်သူမှမရှိဘူးဆိုတာကိုစစ်ကောင်ဆောင်တွေကလက်တွေပြသလိုက်တာဖြစ်တယ်လို့လည်းသူကဆိုပါတယ်။အာဂျင်တီးနားတရားရုံးရဲ့ဖမ်းရမ်းထုတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်တုံ့ပြန်တာမျိုးမရှိသေးပေမဲ့ VOE ရဲ့စုံစမ်းမေးမြန်းမှုကိုတုံ့ပြန်ထားတဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့ဖြေကြားချက်မှာတော့အာဂျင်တီးနားတရားရုံးရဲ့ဆုံးဖြတ်ချက်ကိုပယ်ချခဲ့ပြီးအာဂျင်တီးနားရဲ့လုတ်ပိုင်ခွင့်နဲ့ပတ်သက်လို့ဥပဒေနဲ့ညီမညီမေးခွန်းထုတ်သွားပါရရှင်